ောက်ဆုံးမိကျင်တာတော့အင်နယ်ဒီဆွတ်တက်လာပြီဆိုရလူရစိတ်မျောလင်းနေကြတာပါခွသာဒါပေမဲ့ရက်တရပြီးတဲ့ခါကျတော့သုံးသက်သူတွေကတော့အဲ့လောက်ထိတက်မလာပါလားဆိုပြီးတော့ပြောကြတယ်ကိုသားရဲ့အတွေ့အကြုံနဲ့ပြောပြအောင်ပါသာ
ဟုတ်ပါလေခုနသုံးလေးလသုံးသက်လူတော်များတော့ရက်တရအတွင်းမှာအင်နယ်ဒီဘာလုံးနိုင်လဲသုံးသက်တဲ့ခါမှာထူးခြားတီးပပဘာမှရလက်ထော့မလာတော့တော်များလေးဝေဖန်တာတွေရှိတယ်ဒါပေမဲ့ကျွန်တော်တွေ့ရတဲ့လောက်တော့တခုတော့ရှိတယ် NLD အစိုးရမှာလူလူထောက်ခံမှုကတော့အခုတည်းကကြမသွားဘူးနောက်တစ်ခုကလူလူကသူတို့တင်ထားတဲ့အစိုးရဖြစ်တယ်ဆိုရအသိရရှိတဲ့ခါကျတော့ဒွန်ဆန်းစုကြည်ကဘာလို့ပါ NLD ကဘာလို့ပါဆိုရင်လူလလနဲ့လူလှုပ်ရှားမှုပုံစံမျိုးနဲ့လောက်တာမျိုးတွေရှိတယ်ဥပမာတန်ရှင်းရေးလုပ်တဲ့ကိစ္စမျိုးတွေပါတယ်ပေါ့အဲ့ဒါတွေလည်းရှိတယ်နောက်တခုပြောမယ်ဆိုရင်တော့ငင်းညမ်းကြီးပေါ့ငင်းညမ်းကြီးနဲ့ပတ်သက်လို့ဒွန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာလှုပ်ထားမှဖြစ်မယ်ဒါမှကျင်းသိမယ်ဆိုတဲ့အသိမျိုးတိုင်းသားခေါင်းဆောင်အချို့မှာကျွန်တော်တွေ့ရတယ်အဲ့ဒါတွေကတော့ကောင်းတဲ့လက္ခဏာတွေပါ
။ Okay ဆိုတော့ပထမတစ်ချက်ကိုသာပြောရဲမှာလူလူရဲ့ထောက်ခံမှုကမကြဘူးလူလူကဒေါန်ဆန်းစုကြည်ကိုယုံကြည်တယ်ဆိုတာဟုတ်ပါပြီ။ဒေါန်ဆန်းစုကြည်ပြောတဲ့အတိုင်းလိုက်နာလှုပ်ဆောင်ရတယ်။လူလူလုံထန်တဲ့အပိုင်းဆိုတော့ဒေါန်ဆန်းစုကြည်ကအခုအစိုးရအဖွဲ့အကြီးအကဲဖြစ်လာတော့ဘယူရိုကရေစီအုပ်ချုပ်ရေးရန်ရာကိုလည်းသူကကုတ်ခဲ့ရတယ်။အဲ့ဒီဘယူရိုကရေစီအုပ်ချုပ်ရေးရန်ရာကောဒေါန်ဆန်းစုကြည်ပြုပြင်လို့တဲ့ဆန္ဒအတိုင်းဖြစ်လာပါရဲ့လား။
ဒီရက်တရကာလအတွင်းကရက်တရကြောတဲ့ကာလအတွင်းမှာထူးခြားခြားဘယူရိုကရေစီရနေရကတိုးတက်လာတော့ကျွန်တော်မတွေ့မိဘူးဗျ။တခုတော့ရှိလာပါဦးမှာရက်တပ်ဖွဲ့နောက်ဌာနဆိုင်ရာတွေကလူလူနဲ့ဆက်ဆံရေးမှာအရင်တော့လိုတော့မဟုတ်ဘူးဆက်ဆံရေးပြည့်ပြည့်လာတာမျိုးတော့ရှိတယ်။ဒါပေမဲ့လုပ်ငန်းကိုင်ကန်တကယ်တမ်းဌာနဆိုင်ရာတွေနဲ့လောက်ရတဲ့ကိုင်ကန်တွေမှာတိကျတိုးတက်လာတာမရှိဘူး။ကျိုးနီစနစ်တွေကရှိတော့မယ်။စူးစမ်းနေတယ်လို့တော့သက်ဆိုင်ဝန်ကြီးတွေကတော့ပြောပါတယ်။ဒါပေမဲ့ကျွန်တော်ထင်တယ်သူတို့လုံးဝချုပ်ကိုင်နေတဲ့အနေထားတော့မရှိသေးဘူး။
တကယ်တော့နားလည်နိုင်ပါတယ်။အဲဆိုနှစ်ပေါင်းများစွာဖြစ်လာခဲ့တဲ့အနာဟုန်ကြီးရန်တရားဟုန်ကြီးကိုသူပြန်ပြင်ရတာပေါ့လေ။နောက်တစ်ခုကလူလူထောက်ခံမှုကလူလူဟာသူ့ကိုယုံကြည်မှုနဲ့ထောက်ခံနေရတယ်။တကယ်လက်တွေ့မှာရောဒီအစိုးရတက်လာပြီးတော့လူလူရဲ့နေစဒူကဘဝအခြေအနေမှာတွတ်တက်မဲ့အလားအလာတွေတွေ့ရပါလား။ဘာများပြောင်းလဲတွတ်တက်မှုတွေ့လာရတယ်ထင်ပါလဲ
။ပြောမယ်ဆိုရင်တော့လူလူဘက်ကမျှော်လင့်ချက်တွေကတော့ကြီးတယ်။တကယ်တမ်းလက်တွေ့အားဖြင့်အခုချိန်ထိတီးတသာတိုးတက်လာမှုကတော့မတွေ့ရဘူးဗျ။ဥပမာဆိုရှင်စာဝန်ကြီးဆိုရင်တကယ်တမ်းကုံစင်းနှုံးနေပါဆိုရင်ပူရောင်ကြီးလာတာမျိုးတော့တွေ့ရတယ်။စီးပွားရေးရဆိုလို့ရှင်။ဒါပေမဲ့တစ်ဖက်ကပြောသလိုဒေါန်ဆန်းစုကြည်တက်လာတဲ့ခါကျရင်နိုင်ငံခြားရေးနှိမ့်နှံမှုတွေဝင်လာမယ်ဆိုတဲ့မျှော်လင့်ချက်တွေ။အဲ့တော့တစ်ချိန်မှာစီးပွားရေးကောင်းလာမယ်ဆိုတဲ့မျှော်လင့်ချက်တွေနဲ့ပဲသွားနေရတယ်လို့ဖြစ်တယ်။လက်တွေ့အားဖြင့်တော့တိသာထင်ရှားတဲ့ပြောင်းလဲမှုတွေတိုးတက်လာတာတော့မတွေ့ရပါဘူး။
နိုင်ငံရေးဘက်မှကြည့်မယ်ဆိုရင်တချို့သုံးသပ်ကြတယ်ဒီဆိုရဟာအခုအချိန်ထိတက်မတော်နဲ့ဆက်ဆံရေးပြဿနာတစုံတရာမရှိဘဲထိန်းထားနိုင်တယ်ဆိုတာကိုအမှတ်ပေးပြီးပြောကြပါတယ်ကျွန်တော်တွေ့ချင်တာကတက်မတော်နဲ့ဒေါန်ဆန်းစုကြည်ဆွေးနွေးဆက်ဆံရေးတခုရယ်နောက်ထပ်တိုင်းရင်းသားတွေနဲ့ဒေါန်ဆန်းစုကြည်ဆွေးနွေးဆက်ဆံရေး NLD ဆွေးနွေးဆက်ဆံရေးနှစ်ပိုင်းခွဲပြီးတော့သုံးသပ်စီစဉ်ပါတယ်ကိုသားအဲ့တော့ပထမဆုံးတက်မတော်နဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးကိုသားဘယ်လိုမြင်လဲဒီဆိုရ
အရှင်တော့ကဒေါ်ဆန်းစုကြည်အစိုးရတက်ခါစားမှာတော့အတော်များစိုးရင်ကြတယ်တက်မရနယ်ဆက်ဆံရေးဖြစ်ပါမလားဆိုတော့ဒါပေမဲ့လက်ရှိအနေထားမှာတော့တက်မရနယ်ဆက်ဆံရေးကတော်တော်ကြီးပြည်လဲနေတယ်လို့ပဲပြောရမယ်ခုနတက်မရကာဝေးဦးစီးချုပ်ဘိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ဒေါ်ဆန်းစုကြည်နဲ့ညီကဆက်ဆံတာတွေကျွန်တော်ညီငယ်ရေးလုပ်ငန်းစဉ်တွေမှာလည်းတွေ့ခဲ့ရတယ်တွေ့ခဲ့ဆိုတော့ဆက်ဆံရေးကအရင်ခံမှန်းနေကြတဲ့လောက်စူးစူးဝါဖြစ်တော့မလားဘူးသူတို့ဆက်ဆံရေးကောင်းတယ်လို့တော့ပြောလို့ရမယ်လို့အနေထားရှိပါတယ
်ဒါပေမဲ့တက်မရဟာနိုင်ငံရေးကနောက်ဆုတ်ပြေးမယ်ဆိုတဲ့သဘောနောက်တစ်ခါ NLD လိုချင်တဲ့အပိုင်းဖွဲ့စည်းပုံကိုပြင်မဲ့ကိစ္စမျိုးတွေပါတော့တက်မတော်ကလက်ခံနိုင်မဲ့အလားအလာကော
မရှိပါဘူးမရှိဘူးဆိုတော့ဥမာလွှတ်တော်မှာဆိုရင်ဂုတတိဒလူဥမာဖွဲ့စည်းပုံနဲ့ပတ်သက်လို့ဆွေးနွေးတဲ့ကိစ္စတွေမှာဆိုရင်တက်မတော်သားကုစလေတွေကကန့်ကွက်နေတော့မယ်နောက်တစ်ချိန်ထဲမှာပဲဒေါ်ဆန်းစုကြည်ကိုနဲ့ကလည်းတက်မတော်ကိုပြန်စည်းုံနေရတဲ့သဘောတော့ရှိတယ်တက်မတော်ခေါင်းဆောင်တွေလိုချင်တဲ့အရာဥမာဆိုလို့ရှိရင်တိုင်းသားတွေနဲ့ညီညာရေးကိစ္စမျိုးလုပ်တဲ့အခါမှာတော့မှတမရောခေါင်းဆောင်တွေရဲ့အတန်ကိုသူကဂျားတွေကနေညှိပေးနေရတဲ့သဘောမျိုးတော့ရှိတယ်တမရောစီးအောင်နေရတဲ့သဘောတော့ရှိပါတယ
်နောက်တစ်ခုကတိုင်းရင်းသားတွေနဲ့ NLD အစိုးရဆက်ဆံရေးလည်းပြောပါအောင်တိုင်းရင်းသားမှာလက်နက်ကင်အင်အားစုတွေမဟုတ်ဖ ೇನೆ တိုင်းရင်းသားဒေသတွေကတချို့ကမကျေနပ်ကြဘူးမလားသူတို့ပါတီကအများစုနိုင်ရသားနဲ့ဝန်ကြီးချုပ်ကို NLD ကခံပလိုက်တယ်ဖက်ဒရယ်ကိုတကယ်လူလာရဲဆိုရင်ဒီဟာကအဓိက issue ပဲအုပ်ချုပ်ရေးကိုဘဟုကချုပ်ခိုင်းနေအဲ့လိုမျိုးသူတို့တောင်းဆိုရတာရှိရဲ့ဒီကိစ္စနဲ့ပတ်သက်လို့ဘာတွေတွေ့ခဲ့ရပါလဲဘယ်လိုမြင်ခဲ့ရလဲ
ရေဘူးကခုနကကျွန်တော်ပြောသလိုပေါ့လူတစ်ခုလုံးရဲ့ထောက်ခံမှုကတော့မကြဘူးဒါပေမဲ့တချို့တိုင်းသားဒေသတွေဥပမာရခိုင်လိုမျိုးနေရာမျိုးတွေရှိတယ်ရှမ်းလိုနေရာမျိုးတွေရှိတယ်ဒီနေရာမျိုးတွေမှာတော့ခုနပြဿနာမျိုးတွေကျွန်တော်သတိထားမိတယ်အဓိကတိုင်းသားတွေကိုယ်နဲ့ကသူတို့တင်တဲ့အစိုးရမဟုတ်ဘူးအထူးသဖြင့်ပြည်နယ်အစိုးရတွေဆိုရင်သူတို့တင်လိုက်တဲ့သူတို့မဲပေးလိုက်တဲ့ပါတီကတက်မလာပဲနဲ့ NLD ကနေတက်သွားတဲ့အနေအထားမျိုးတွေအစိုးရဖွဲ့နေတဲ့အနေအထားမျိုးတွေရှိတော့ဒီပုံမှာမကြည်လည်တာတွေရှိတယ်ဒါခုနပြောလို့တိုင်းသားလူထုနဲ့ဆက်ဆံရေးကတော့ဟိုပုံမှန်ကတော့တခြားပြည်နယ်တွေမှာတော့ပြဿနာကြီးမှာတော့တိတ်မတွေ့ရအောင် တော့တိုင်းသားဖွဲ့စည်းတဲ့ကဏ္ဍပေါ့တိုင်းသားဖွဲ့စည်းတဲ့ကဏ္ဍမှာကျွန်တော်ခုနရှိမှပြောသလိုပဲကျွန်တော်စကားပြောမိတဲ့တိုင်းသားခေါင်းဆောင်ချူကတော့အရင်ပြစ်ခတ်ရစိမှလက်မှတ်မထိုးခဲ့ပါဘူးဒါပေမဲ့ဒေါ်ဆန်းစုကြည်စုရလက်ထက်မှာတော့တစုံတရာညီညာရေးရလတ်တစ်ခုခုကိုသူတို့စုပ်ကင်နိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်ကြီးကြီးသူတို့ရှိတယ်ဒါမှသူတို့မစုပ်ကင်နိုင်ရင်မလုပ်နိုင်ဘူးဆိုတဲ့အနေထားမျိုးတွေသူတို့မှအဲ့လိုမျိုးတွေရှိတော့တိုင်းသားခေါင်းဆောင်ချူရဲ့မျှော်လင့်ချက်ကတော့ကြီးပါတယ
်တိုင်းသားတော်လှန်ရေးအင်အားစုခေါင်းဆောင်ပေါ့
ဟုတ်ပါတယ်လက်နက်ကိုင်ဖွဲ့စည်းခေါင်းဆောင်ချူ
ဒါပေမဲ့တချို့ကသုံးသက်ကြတယ်အခုဒုတိယကြိမ်ပင်လုံညီလာခံဆိုတာခေါ်လိုက်တာသိပြီးတော့အပူတပြင်းဖုတ်ဖူမိလိုက်လှုပ်လိုက်တယ်နောက်ပြီးတော့ဒီပွဲဟာတိတ်ကြီးကြဲလှုပ်ပြီးတော့အနှစ်သာရအဖြစ်သိပြီးတော့အာမကောင်လှဘူးဒီပထမညီလာခံဟာလို့ပြောကြတယ်ကိုသားကိုတိုင်းတင်းတက်ပြီးတော့ယူခဲ့တယ်လို့ဘယ်လိုသုံးသက်မိပါလဲ
ဟုတ်ပါတယ်ခုနအများသုံးသက်လို့ပါပဲပထမဒီတိုင်းသားတွေဘက်ကမိုင်ချိုင်အစည်းဝေးဆိုပြီးတော့တိုင်းသားတော်လိုင်းအဖွဲ့စည်းတွေကတို့အရင်လှုပ်ကြတယ်အဲ့တော့အဲ့အစည်းဝေးကနေသူတို့ဆုံးဖြတ်တာကအောက်တိုဘာလလောက်မှကျင်းပပြီးလို့ဆိုပြီးတော့အစိုးရကိုတောင်းဆိုတယ်ဒါပေမဲ့ဒေါ်ဆန်းစုကြည်ဒီ NLD အစိုးရဘက်ကလည်းငြင်းငြင်းရေးဆိုတာသူတို့အစိုးရရဲ့ပထမဆုံးဦးစားပေးဆိုတဲ့မူနဲ့သူတို့ကရအောင်လုပ်မယ်ဆိုတဲ့ August လမှာစခေါ်လိုက်တယ်ခေါ်လိုက်တဲ့ခါကျတော့ခုနကပြောသလိုပဲတကယ်တမ်းဆွေးနွေးပွဲရဲလို့မဟုတ်ဘူးငါကျင်းပတာပဲကျင်းပတယ်ဆိုတာကဟိုတိုင်းသားအဖွဲ့အစည်းတီတီသူတို့ရဲ့သဘောထားတွေပြောတဲ့အနေအထားမျိုးပဲဖြစ်သွားခဲ့တာပေါ့
ဟုတ်ကဲ့အဲ့တော့အဲ့ဒီအဖွဲ့အစည်း CV ရဲ့သဘောထားတွေတင်ပြကြတဲ့ပတ်သက်လို့ရောဒါအစိုးရဘက်ကလည်းတင်ပြတယ်တက်မတော်ဘက်ကလည်းနှိမ့်နှိုင်းနိုင်မဲ့အခြေအနေဟာအလားအလာဘယ်လိုရှိပါလဲဆေးကိုတိုးတက်လာနိုင်လားဘယ်လိုသုံးသပ်မိပါလဲ
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီမင်းများသစ်ဆုံမင်းများငန်းနေလဲကျွန်တော်တော်ပြန်လောက်ခဲ့ပါတယ်အဓိကဒီနိုင်ငံရေးတိလာသူတွေကိုအဲ့မှာတက်ကြတဲ့ခါကျတော့ပြဿနာတစ်ခုတော့ရှိပါတယ်ဒေါ်ဆန်းစုကြည်ကတော့ပြောတယ်အားလုံးပိုးဝင်လင်းစုနေကြတယောက်ရဲ့အမြင်ကိုတယောက်သိအောင်ဆိုပြီးတော့သူကဖွင့်ပေးလိုက်တဲ့သဘောမျိုးပြောတယ်ဒါပေမဲ့ဒီဆွေးနွေးခန်းတစ်ခုလုံးကလူတို့ကိုဒီအစိုးရသတင်းဌာနတွေအကုန်လုံးကနေ live ဓာတ်ရိုက်လွှင့်ထုတ်ပေးတာလွှင့်ထုတ်ပြီးတော့အဖွဲ့အစည်းသီးသီးကတက်မတော်ပါဝင်တိုင်းသားအဖွဲ့အစည်းသီးသီးခေါင်းဆောင်တွေကသူတို့ရဲ့လူလာချက်တွေကိုအမြင့်ဆုံးတင်ပြီးပြောကြတယ်။တက်မတော်ကလည်းအမြင့်ဆုံးတင်တယ်ဆူလော်ကဒီမိုစီလက်ထက်ရောက်သွားပြီးမင်းတို့လက်နက်ကန်စရာမလိုတော့ဘူးလက်နက်စွန့်မှာဆိုတဲ့အဓိပ္ပာယ်မျိုးကိုပြောသွားတာ။တိုင်းသားတွေဘက်ကလည်းသူတို့လူလာချက်ကိုအမြင့်ဆုံးနေပြောတယ်။ဥမာဗမာပြည်နာမည်အစပြောင်းမှာဆိုတဲ့ဟာမျိုးပေါ့။အဲ့တော့ပြောတဲ့အခါကျတော့ပြဿနာတစ်ခုကကျွန်တော်မေးကြည့်တယ်လေလာသူတွေမေးကြည့်တော့ဒီဆွေးနွေးချက်တွေကိုပြန်စုစည်းဖို့ဆိုတာတော်တော်တော့ပြဿနာရှိလာမယ်။ဘာလို့ဆိုတော့အားလုံးကအမြင့်ဆုံးတင်ထားတဲ့ခါကျတော့သက်ဆိုင်ရာသူတို့အခြေခံလူထုကလည်းဒါကိုသိထားပြီ။တိထားပြီးတော့ဒါကို short ပေးလို့ဖြစ်ပါမလားဆိုတော့စိုးရင်ချက်တွေဖြစ်လာမယ် short ပေးလိုက်ရင်ငါတော့ short ပေးရပါတယ်ဆိုတော့နောက်ကလူလူထောက်ခံမှုကကျသွားမလားဆိုတော့ပြဿနာတွေဖြစ်လာနိုင်တယ်အဲ့တော့နောက်ပိုင်းအချိန်တွေကဒီကိစ္စကနည်းနည်းပြဿနာရှိနိုင်တယ်လို့သုံးသပ်ကြပါတယ
်ဆိုတော့ဒါပြီးရင်နောက် follow up CEO တွေလာမယ်လာစဉ်လူသွားမယ်ဆိုတော့သဘောလည်းကြားတယ်နောက်6လမှတစ်ချိန်ပြန်ခေါ်မယ်အဲ့ဒီ CEO တွေရဲ့အစီအစဉ်ကဘယ်လိုလုထားလိုက်အဲ့တော့ဒီကနကူသားပြောတဲ့ပုံမူကွဲလွဲသွားတဲ့အမြင်ဆုံးနှိတင်ထားပြီးတော့ကွဲလွဲသွားတဲ့ကိစ္စတွေကိုလာစဉ်တွေ့ဆုံသွားမယ့်ကိစ္စတွေမှာနှိမ့်နှိုင်းနိုင်စရာအကြောင်းစ
ီတို့အဲ့ဒါကသူတို့ကျွန်တော်မေးကြည့်တယ်သူတို့ procedure ပေါ့ဘယ်လိုလုပ်မလဲဆိုတော့ဒုတိယကြိမ်ဒီပင်လုံညီလာခံကိုနောက်6လမှာသူတို့ကျင်းပမယ်အဲ့တော့ဒီကြားကကလာမှာသူလာမဲ့ရှေ့တလအတွင်းမှာသူတို့ဘာခေါ်မလဲအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆိုပြီးသူတို့ခေါ်မယ်တဲ့နိုင်ငံအဲ့ဒါကသူတို့အဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကအခုဆွေးနွေးသွားတဲ့အချက်လက်တွေကိုပြန်ပြီးစုစည်းမယ်ဆိုတဲ့ဟာမျိုးဖြစ်တယ်ဒါပေမဲ့ပြဿနာတစ်ခုကဘာထပ်တက်လာလဲဆိုတော့တမရဘက်ကအမှားဆုံးတင်လာတာနောက်ရှစ်ဆက်တက်ဖို့ဆိုလို့ရှိရင် NCA ထိုးမှဖြစ်မယ်ဆိုတဲ့သဘောထားအခုတင်ချလာပြီတင်ချလာတော့ NCA မထိုးထားတဲ့အဖွဲ့အစည်းတွေကဆက်ပါလို့မရဘူးဆိုတဲ့အနေအထားမျိုးသဘောမျိုးတက်ရောက်သွားတယ်အဲ့တော့အဲ့ကိစ္စကအခုနောက်ပိုင်းမှာပို့ပြီးတော့အကြက်တဲဖြစ်လာမှာကအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာ NCA မထိုးထားတဲ့အဖွဲ့တွေပါနိုင်မလားမပါနိုင်ဘူးဆိုတာလည်းပြဿနာတစ်ခုဖြစ်လာမယ် Charm NCA မထိုးထားတဲ့အဖွဲ့တွေကို NCA ထိုးပါဆိုရဲ့ဖိအားကလည်းပို့ပြီးတော့ကြီးလာမယ်ထင်တယ်
NCA မထိုးတဲ့အဖွဲ့တွေရဲ့အဓိကအကြောင်းပြချက်ကတော့အားလုံးမပါဝင်ဘူးအထူးသဖြင့် DNLA ရဲ့ Kurgan ရဲ့ရခိုင် AA ရဲ့မပါဘူးဆိုတော့ဒီသုံးဘက်နဲ့ဆက်ဆံရတော့ဘယ်လိုနေလဲဒီသုံးဘက်ကပါနိုင်လား
ပြဿနာကတမရဘက်ကသဘောလားဘာဖြစ်လို့ဆိုတော့ဒီသုံးဘက်ကလက်နက်စွန့်မာတယ်ဆိုတဲ့ကြေညာချက်ကိုတမရကထုတ်ခိုင်းပါတယ်အဲ့တော့ဟိုဘက်ကလုံးဝလက်မခံပါဘူးအဲ့လုံးဝလက်မခံအောင်ဆိုတဲ့အနေအထားမှာဒီ process မှာအဲ့သုံးဘွဲကပါလို့မရဘူးဖြစ်နေတယ်။ဒါပေမဲ့ NLD အစိုးရရဲ့သဘောထားကတော့အားလုံးပါရမယ်ဒီသုံးဘွဲကိုပါတဖြည်းဖြည်းပေါအောင်ခေါ်သွားမယ်ဆိုတဲ့သဘောထားမျိုးတွေသူတို့အစိုးရတာဝန်ရှိသူတွေကကျွန်တော်တို့ပြောပါတယ်။ဒါပေမဲ့လက်တွေမှာဖြစ်ပါမလားဆိုတော့တန်တရားအများကြီးတော့ရှိပါတယ
်။အဲ့ဒါပဲကျွန်တော်မေးချင်တာကဒေါန်ဆန်းစုကြည်ရဲ့ဩဇာနိုင်ငံရေးအဖြစ်အချိန်ကကြီးမားတဲ့ဩဇာကြီးမားတဲ့ပုဂ္ဂိုလ်တယောက်အနေနဲ့သူ့အနေနဲ့ညှိနှိုင်းနိုင်မယ်ထင်လားဒီကြောက်
အဲ့ဒါကသူတက်ကိုဘလောက်ထိနားချနိုင်မလဲစီးယုံနိုင်မလဲဆိုတာတော်တော်မူတည်ပါတယ်အဲ့တော့ဘလောက်ထိသူညှိနှိုင်းနိုင်မလဲအဲ့တော့ဒေါ်ဆန်းစုကြည်ရဲ့ရိုးကတဖြည်းနဲ့ဘာဖြစ်လာလဲဆိုတော့ကျွန်တော်ကြည့်ရတော့တိုင်းသားတွေနဲ့တက်ကြားထဲမှာညှိပေးရတဲ့အနေအထားမျိုးပြန်ဖြစ်နေတယ
်ဖြစ်တော့လဲဖြစ်တင်တာပေါ့လေနောက်တစ်ခုအရေးကြီးတဲ့ကိစ္စတစ်ခုကမြန်မာနိုင်ငံမှာဖြစ်နေတာကဒီဘာသာအယူသီးမှုတွေကြောင့်ဒါ communal violence ဖြစ်ခဲ့ရတယ်ဆိုတော့အဲ့လိုကိစ္စကအခုဘလောက်ထိအရှိန်ကျဆင်းသွားတယ်လို့ထင်ပါလဲ
ကျွန်တော်ရောက်ပြီးတော့တလားလောက်ဒ တွေ့မှာနှစ်လားလောက်အတွင်းမှာရောင်နိုင်ဝန်ကြီးချုပ်နဲ့ဒီမဘာသာအဖွဲ့စည်းနဲ့သူတို့ထိတ်တိုက်ဖြစ်တဲ့ပြဿနာမျိုးတွေဖြစ်တယ်ဖြစ်တဲ့ခါမှာအာမဟာနာအဖွဲ့ကနေပြီးတော့ကြီးညာချက်တွေပြီးထုတ်ပြီးတော့မဘာသာအဖွဲ့စည်းကဥပဒေနဲ့မညီဘူးသူတို့နဲ့စီမင်းစည်းကမ်းနဲ့မညီဘူးဆိုတာထုတ်လိုက်တဲ့ခါမှာမဘာသာအဖွဲ့စည်းကတော်တော်လေးတော့ငြိမ်ကျသွားတယ်နောက်တစ်ခုကသတိထားမိသလောက်NLD တို့လူလူထောက်ခံမှုကလည်းအဲ့ချိန်မှာကြီးတဲ့ခါကျတော့မဘာသာအဖွဲ့စည်းကတော်တော်လေးနောက်ဆုတ်သွားတဲ့အနေအထားမျိုးဖြစ်တယ်။ဒါပေမဲ့အခုအချိန်မှာတလောကဒီရခိုင်ကော်မရှင်အကြံပေးကော်မရှင်ကိစ္စတက်လာတဲ့အခါမှာဒီကိစ္စတွေနည်းနည်းဘာသာရေးကိစ္စတွေပြန်ပြီးတော့တက်လာတာတွေ့ရတယ်။အဲ့တော့ NLD အစိုးရအတွက်ကတော့ကျွန်တော်ထင်တယ်ဒီဘာသာရေးကိစ္စကအခုတည်းကချိန်ချောက်မှုတည်းကသူတို့ဖြစ်နေတော့မယ်ရှိနေတော့မယ်
။နောက်ဆုံးတစ်ခုမေးပြသေးပညာရေးကလေးတွေပညာပို့တက်လာမယ်လားလားရှိသလားဗျာအစိုးရရဲ့စီမံကိန်းကြောင့်အစိုးရအကြောင်းတွေကြောင့်ပေါ့
ပညာရေးဥပဒေပြန်လည်ပြင်ဆင်မှုကိစ္စတော့မှလွှတ်တော်ထဲမှာအခုဒီဆွေးနွေးနေကြတော့မယ်တကယ်တမ်းဘာမှတော့မဆသေးဘူးကျွန်တော်ပြောမယ်ဆိုရင်တခြားပညာရေးရောစီးပွားရေးရောဘာမှကိုဟိုအစိုးရကပြောင်းသွားတယ်ညီညာရေးကိစ္စကြီးကလုံနေတယ်ဘာမှကိုမလုံနိုင်နေတဲ့အနေအထားမှာတော့ကျွန်တော်ထင်တယ်ပြောလို့မရသေးဘူးအနေအထား